ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေကိုတရားဝင်စတင်လက်ခံတော့မဲ့ရက်နီးကပ်လာပြီမဲ့လို့သတင်းမီဒီယာသမားတွေကိုနေဆက်ဂျာစခန်းတွေမှာတွားရောက်သတင်းရယူခွင့်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကသတင်းမီဒီယာကိုအကြောင်းကြားပြီးခီးအတွက်စီစဉ်နေတာမျိုးမရှိသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တူကပြောပါရတယ်။နိုင်ငံတကာနဲ့ကုလပါဝင်အများကအာရုံစိုက်တဲ့ရခိုင်အရေးသတင်းလှလှလှလှရက်ယူနိုင်ဖို့အတွက်ပြည်ထောင်စုအစိုးရဘက်ကရောပြည်내အစိုးရဘက်ကစနစ်တကျတေးကြစီစဉ်ပေးတဲ့နယ်လို့နိုင်ငံခြားသတင်းဌာနကသတင်းထောက်တူကလည်းပြောပါရတယ်။အသေးစိတ်ကတော့မဆုမွန်ကတင်ပြပေးထားပါရရှင်
။ဟုတ်ပါတယ်။ရခိုင်ကျမ်းဖတ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိုင်းနဲ့ချီပြီးထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမယ့် January 23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုပ်လိုက်ပြန်ပြီးတော့လက်ခံဖို့ဘင်္ဂလားမြန်မာနယ်စပ်မှာပြန်လည်လက်ခံနေရာချထားရေးဂျားစခန်းတွေဖွင့်လှစ်ထားပြီးတော့မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်ပြီးလက်ခံမှုအစင်းသင်းဖြစ်နေပါပြီလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။အခုလိုမျိုးတရားဝင်စတင်လက်ခံတော့မယ့်အချိန်မှာအဲ့ဒီဘင်္ဂလားမြန်မာနယ်စပ်ဂျားစခန်းဤအထိတွားရောက်သတင်းရယူဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးနောက်သတင်းချက်လက်ရယူခွင့်တွေနဲ့ပတ်သက်ပြီးအထူးသဖြင့်ပြည်တွင်းသတင်းမီဒီယာတွေအပေါ်မှာတစုံတရာအသိပေးအကြောင်းကြားတာမရှိသေးတဲ့အတွက်ပြည်တွင်းသတင်းမီဒီယာတွေဘက်ကပြန်ကြားရေးဝန်ကြီးဌာနကိုမေးခွန်းထုတ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကိုဂျားဝင်စီစဉ်ပေးဖို့လည်းတောင်းဆိုနေကြပါတယ်။မြန်မာသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ကတာဝန်ငံကောင်းဆောင်တူဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့နိုင်ငံတကာကနေအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စကိုသတင်းလွတ်လပ်စွာရယူနိုင်ဖို့အစိုးရဘက်ကစနစ်တကျစီစဉ်သင့်တယ်လို့အခုလိုပြောပါရတယ်
။ကျွန်တော်အမြင်မှာတော့ရခိုင်ကိစ္စကစကြေကသတင်းမီဒီယာတွေကိုကန့်သတ်ခြင်းနဲ့ဟာတွေတောက်လျှောက်တွေ့လာတယ်။ဆိုတော့သူတို့အရေးအတွက်ကန့်နိုင်ကန့်သတ်မယ်ဒီလိုမျိုးနိုင်ငံတကာမီဒီယာကိုကြံ့နှံ့နေနိုင်ငံတကာမီဒီယာကိုပဲတချို့ပဲစီစဉ်မျိုးဖြစ်ကောင်းဖြစ်နိုင်တယ်ဟိုရခိုင်အရေးခင်ဖြစ်ပြီးတဲ့နောက်ပိုင်းမှာမီဒီယာကတောက်လျှောက်ဟိုအကန့်အသတ်နဲ့ဖြီးစဉ်တော့လကောင်အဲ့လိုမျိုးတွေနဲ့ပဲရှိတာဟိုတွားတဲ့လူတွေလည်းအန္တရာယ်တကယ်လည်းအန္တရာယ်ရင်ဆိုင်ရတယ်ဆိုတော့ဟိုမီဒီယာတွေကတွားကျင်တာတွေရှိတယ်ဒါပေမဲ့သူတို့ကလုံခြုံရေးဆိုရင်တာရယ်နောက်ဝင်ဝင်မရမှဆိုရင်တာရယ်သူ့ဘက်ကလည်းဘယ်လိုဆိုရင်မှုလဲရှိလဲတော့ကျွန်တော်မသိဘူးဒါပေမဲ့မီဒီယာတကယ်တမ်းကျတော့မီဒီယာတွေကိုယ်နဲ့နဲ့မြင်သာမှုရှိတာနဲ့အဲ့လိုခေါ်ရတာတော့ဟိုအစိုးရဘက်အတွက်တကယ်အကျိုးရှိနိုင်တဲ့ဟာလို့တော့ကျွန်တော်တို့မြင်တယ
်အရင်တုန်းကတော့တက်မတော်နဲ့ပြည်내အစိုးရတွေဘက်ကသတင်းသမားတွေလုံခြုံစွာသတင်းရယူနိုင်ရေးစီစဉ်ပေးတာမျိုးရှိပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေရဲ့အရေးသတင်းသွားရောက်ရယူနိုင်မှုအတရဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ NHK သတင်းဌာနကသတင်းသမားကိုတီဟာသွေးကပြောပါတယ
်မရှိဘူးကျွန်တော်တို့အကြောင်းကြားလည်းမရှိသေးဘူး Okay ဖိတ်တာလည်းမရှိသေးဘူးလက်ရှိအနေနဲ့အနေထားရတော့လေဟိုအဲ့ဒီနေရာနဲ့တော်တော်ဝေးရတာဟယ်လီကော်ပတာနဲ့သွားမှရခဲ့တာပေါ့နော်ခုနေချင်းပြန်မယ်ဆိုအကယ်၍မဟုတ်ဘူးကျွန်တော်တို့မြေပြင်ကနေခေါ်မယ်ဆိုမောင်တော်တရက်တော့တော့သွားအောင်ပါ။တောင်းပြီးမောင်တော်ကလည်းကားနေတယ်အဲ့နေရာကိုသွားမယ်သဘောရှိတော့အမှန်တော့တို့ကလည်းအခုစဉ်ဆိုလုပ်ပြန်ပြီ။မဆိုကြပါဘူးကျွန်တော်တို့က23ရက်ဆိုကျွန်တော်တို့က22နှစ်လောက်တည်းကစစ်တွေရောက်နေရမယ်ကွာ။ဒီနေ့ပဲ20ပြည့်နေပြီဆိုတော့အမှန်တော့မနေ့ကလောက်ကိုကျွန်တော်တို့ကစစ်တွေလောက်ရောက်တင်တာပေါ့နော်
။သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူခွင့်အပါအဝင်ခိုင်မာတိကျတဲ့သတင်းချက်လက်တွေရယူနိုင်မှုအတွက်ကပြည်ထောင်စုဆိုရမှာမီဒီယာနဲ့ပတ်သက်ပြီးမူဝါဒတိတိကျကျချမှတ်ထားဖို့နဲ့သတင်းသမားတွေစနစ်တကျသတင်းချက်လက်ရယူနိုင်မှုကိုစီစဉ်ထားပေးတဲ့နယ်လို့ကိုမြင့်ကျော်ကသုံးသပ်ပါတယ်
တကယ်တော့ပြည်ထောင်စုဆိုရအဲ့ဒီသတင်းရယူခွင့်နဲ့ပတ်သက်လို့မူဝါဒရှင်းရှင်းလင်းလင်းရှိတဲ့နယ်နောက်ကအဲ့ဒီဟာကိုဒီသက်ဆိုင်တဲ့ဒေတာတုံညုံရေးရဲတို့နေကြတော့နောက်ကတော့တက်တို့အဲ့လိုမျိုးအသိပေးတဲ့နယ်လို့ထင်တယ်ပြည်ထောင်စုဆိုရအဓိကလုံးဝမဲ့သူပဲပေါ့နော်ပြည်내ဆိုရကလည်းဒီကိစ္စမှာအများကြီးသူတို့ဒီမှာလုတ်ပိုင်ခွင့်တွေကအကန့်အသတ်တွေအများကြီးရှိနေတော့ပြည်내ဆိုရကလုတ်ပိုင်ခွင့်ပြေဝရှိမယ်မထင်ဘူးဟိုဒါကြောင့်ပြည်ထောင်စုဆိုရကတော့ဒီသတင်းရယူခွင့်မူဝါဒနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းထားတဲ့နယ်လို့ထင်တယ
်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နေမြေတည်ငြိမ်အေးချမ်းမှုမရှိသေးတဲ့ရခိုင်ပြည်နယ်လိုနေရာမျိုးမှာမြေပြင်သတင်းချက်လက်ရယူဖို့အပါအဝင်သတင်းသမားတွေအတွက်လုံခြုံရေးကိုလည်းသက်ဆိုင်ရာပြည်နယ်အစိုးရနဲ့နေဆက်ရေးရာလုံခြုံရေးတာဝန်ယူထားတဲ့သူတွေဘက်ကကြိုတင်စီစဉ်ထားတာမျိုးတွေလုပ်တင်တယ်လို့ကိုတီဟာသွေးကပြောပါတယ
်ကျွန်တော်ထင်တယ်23မှာတကယ်တမ်းပေါ့နော်ခရာပဲလာလား90ပဲလာလားစပြီးဖွင့်ပြီဆိုလို့ရှင်ကို opening ပေါ့နော်အဲ့ဒီအနေထားလေးကိုကျွန်တော်တို့ကမီဒီယာကိုဟာဘယ်လိုနေရာမျိုးမှာထားမှာ facility ကဘယ်လိုဒီလူတွေကိုရောက်လာတဲ့လူတွေကိုဘယ်နေရာမှာထားမှာဘယ်လိုစီစဉ်ပေးမှာဆိုတာကိုဟိုလူနည်းနည်းလေးပဲလာလာသူတို့ပြသင့်တာပေါ့နော်အဲ့ဒီနေ့မှာတော့23ရက်နေ့ကအားလုံးကိုလည်းနာမည်ကြီးနေတာဆိုတော့လေ23ရက်နေ့မှာကျွန်တော်တို့မီဒီယာတွေအားလုံးကိုခေါ်ပြီးတော့ဒီ process ကိုဒီဖွင့်ပွဲသဘောမျိုးပေါ့နော်ဆိုတော့ဒီအခြေအနေတွေအားလုံးကိုအစိုးရဘက်ကနေပြီးတော့လာဟိုဒီမီဒီယာသမားတွေကိုရှင်းပြမယ်ပြီးရင်ကျွန်တော်တို့ဆိုစပြီးလက်ခံတာ process ကိုလည်းလိုက်ရှင်းပြမယ်ပြီးတော့အဲ့ဒီနေရာတွေလည်းလိုက်ပြပေးမ မယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့နော်အဲ့ဒီလိုပဲဖြစ်စေချင်ပါတယ
်အခုချိန်ထိကတော့မြန်မာသမ္မတရုံးပြန်ကြားရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေဘက်ကပြည်ရင်းပြည်ပသတင်းမီဒီယာတွေရခိုင်ဘက်ကိုသတင်းသွားယူနိုင်မှုတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးပြန်ပြီးတော့ဝင်လာမယ့်ဒုက္ခသည်တွေပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်လျက်ရှိနေပါတယ်ဒါပေမဲ့လို့ဒီဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတော့စိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတဲ့အခြေအနေဖြစ်ပါတယ်ရှင်